မြန်မာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ချင်းပြည်နယ်မတူပီမြို့နယ်ငလိုင်ကျေးရွာမှာတော့မြန်မာစစ်တပ်ကထွက်ခွာသွားပြီးတဲ့နောက်မှာရုပ်လောင်းတချို့ရှာဖွေတွေ့ရှိပါတယ်။အဲ့ဒီထဲမှာငလိုင်ကျေးရွာသား2ဦးပါဝင်တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။နောက်ဟာခါမြို့နယ်မတူပီမင်းတင်မြို့တွေစီကိုခရီးသွားတွေကိုလည်းရက်ကွက်ထောက်ခံစာပါမှသွာလာခွင့်ပြုနေပါတယ်။ချင်းပြည်နယ်အတွင်းကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညူကပြောပြပေးပါမယ်ရှင်။
မတူပီဟာခါလမ်းပိုင်းမှာရှိပြီးတော့မတူပီမြို့နယ်6မိုင်ပဲဝေးတဲ့ဒီငလိုင်ကြီးရွာကိုမြန်မာစစ်တပ်ကခုလ15ရက်နေ့ကနေမီရှင်းလင်းရေးလုပ်ချိန်မှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့ထိတိုက်တိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲဖြစ်ပြီးတော့မြန်မာစစ်တပ်ထွက်ခွာသွားချိန်မှာတော့တိဆုံနေတဲ့ရုပ်လောင်းတွေကိုတွေ့ခဲ့ရပြီးတော့အဲ့ထက်ကရုပ်လောင်း2လောင်းဟာငလိုင်ကြီးရွာသားတွေဖြစ်ပြီးကျန်တဲ့ရုပ်လောင်းတွေကိုတော့အတိမပြုနိုင်သေးပါဘူးအခုချိန်မှာတော့ဒေသတွင်းမှာနေမီမတိမငြိမ်ရှိနေပြီးတော့တိုက်ပွဲတွေအခြေအမီးပြန်ဖြစ်လာနိုင်တယ်လို့မတူပီ CDF ရဲ့ပြည်ညာရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်
ကိုယ်တို့ကသူတို့ရဲ့ဆုံးရှုံးနေမျိုးပေါ့အသာရသူတို့စိတ်ခံနေပါဆိုမျိုးတော့ဆိုတော့ကျွန်တော်ပြည်ကလည်းရှေ့မတူတဲ့အခါမှာအဲဒီတော့မဖြစ်တော့ဘူးပေါ့ဒီလိုဆိုတော့ဒီမျိုးတော့မသိနေရင်ဖြစ်နေတဲ့တော့ဖြစ်နေတဲ့တော့ပုံပေါ်တဲ့ခြေမျိုးကျန်တဲ့ဖြစ်လာနိုင်တဲ့ခြေမျိုးရှိတယ်ဒါကစားတက်ကနေတော့ဒီချင်းချင်းလေးမရှိတဲ့တောက်လျှောက်အဆုံးပြုပြီးတော့ရန်စံချစ်ကမှုတွေတော့လုပ်ဆောင်နေတော့ပြင်တော့ဒီငလိုင်းကျေးရွာအဲ့ဒါလည်းကြည့်ရပါလေအာသင်တို့မီရှိုးထားတဲ့နေရာတွေကြည့်ရမယ်အခုနေမီရှင်းလေးတွေလုံနေတဲ့ကာလမှာလို့ကျွန်တော်အစီအစဉ်နိုင်တော့တော့အာပြည်သူများတော့အသက်ခံကြည့်ကြရပေါ့
ငလိုင်းကြီးရွာကမတူပီ CDF တပ်ဖွဲ့တွေနေမီရှင်းလင်းနာတွေလုတ်တဲ့အချိန်မှာရုပ်လောင်းစုစုပေါင်း6လောင်းတွေ့ခဲ့ပြီးတော့2လောင်းကကြည့်ရွာသားတွေဖြစ်ပြီးကြံလောင်းတွေကိုအတီးပြုဖို့ကြိုးစားနေစေရှိပါတယ်မြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ပွဲအတွင်းမှာမတူပီ CDF ဘက်ကလည်းတူးကြဆုံပြီးတော့မြန်မာစစ်တပ်ဘက်ကလည်းအကြဆုံနေရှိတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။ဒါအပြင်ချင်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဟာခါကနေပြီးတော့တိုက်ပွဲတွေပြင်းထန်ပြီးတော့စီးတင်းမာနေတဲ့မတူပီမင်းတပ်လမ်းမိုင်းကိုတွာလာမဲ့သူတွေအနေနဲ့ဇန်နဝါရီလ23ရက်နေ့ကစပြီးတော့ရက်ကွက်ထောက်ခံစာပါမှတွာလာခွင့်ပြုတော့တယ်လို့ဟာခါဒေသခံတွေကပြောပါတယ်။ဟာခါမြို့ပါဒီဟာခါဂန်ဂောကလီထန်တလန်မတူပီမြို့ထွက်စစ်စီဂိတ်လေးဂိတ်ရှိပြီးတော့ဟာခါမတူပီဂိတ်တစ်ခုတည်းကိုပဲထောက်ခံစာတောင်းနေတာလို့ဟာခါဒေသခံတူကပြောပါတယ
်ဒီဟာခါကနေမတူပီထပ်ပေါ်ရဲ့လမ်းပေါ်လေးဒီဟာခါမြို့ထပ်ပေါ်အဲဒီစစ်စီဂိတ်ဟာခီးတယ်ခီးကွာလာတဲ့လူတွေကိုဒီနေ့အဒီနေ့ကနေဆက်ပြီးတော့တယ်ဒီကီးပေါ်လာတဲ့လူတွေကရက်ကွက်ထက်ရက်ကွက်ထောက်ခံစာတို့လမ်းပေးချူတဲ့ဒါထောက်ခံစာပေါ်တဲ့လူတွေထပ်ဖို့မဲတဲ့အဲဒီကထောက်ခံစာပေါ်ဘူးမပေါ်ဘူးဆိုရင်ကီးပေါ်လို့မရဘူးဆိုတော့ဒီကီးပေါ်လာသူတွေကတော့သူပြောတာပေါ့အခုကမတူပြီးပါသူတို့စစ်ကြောင်းချူနေတယ်ဆိုတော့အဲဒီကိစ္စနဲ့ဆိုင်ကောဆိုင်နေရဲ့ဒီအခုတလို့ကပါနေဆိုတော့မင်းတို့ကလေရင်ကပါသူလေရင်မပစ်လေလို့ကျွန်တော်ချက်ပြရတယ်။အေးအတွက်အတူတူဝမ်းနေအေးခတ်တော့လမ်းဝင်နေစစ်တယ်လို့ကျွန်တော်ချင်းတယ်
။ချင်းပြည်နယ်ဟာခါမြို့မှာရက်ွက်9ခုရှိပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရက်ွက်အုပ်ချုပ်ရေးမှုတွေအားလုံးအချမ်းမဖက်ဒီအာဏာဖီဆိုင်ရေးမှာပါဝင်ခဲ့ကြတာပါ။နောက်ပိုင်းမှာတော့ဒီရက်ွက်9ခုမှာစစ်ကောင်စီကရက်ွက်တစ်ခုတည်းကိုပဲအုပ်ချုပ်ရေးမှုခံထားတာရှိပြီးတော့ကြံရက်ွက်တွေမှာအုပ်ချုပ်ရေးမှုမရှိတဲ့အတွက်အခုလိုမျိုးတားမြစ်ကန့်သတ်ချက်တွေပြုလုပ်ချိန်မှာတော့ခီးသွွားထောက်ခံစာရဖို့အတွက်ဒီဇက်ကနေမှာအခက်ကြုံနေရပါတယ်ခင်ဗျာ